ချင်းပြည်နယ်ဟာခမြို့ကနေစတိုင်းတိုင်းကလေးမြို့အကြားလမ်းကျောတစ်လျှောက်ကျင်းရွာအများပြားမြို့ရှုဖျက်ဆီးခံရတယ်လို့ဒေသခံအကူအညီပေးနေတဲ့အဖွဲ့တွေက VOA ကိုပြောပါတယ်။ဒါအပြင်ဒေသခံကျင်းရွာသား800ခန့်လောက်ဟာတောတောင်တွေထဲမှာတိမ်းရှောင်နေရပြီးတော့အဲ့ဒီထဲမှာကလေးငယ်100နီးပါးဟာမတန့်ရှင်းတဲ့ရေတွေတောက်တုံးပြီးလို့ဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်နေတယ်လို့လည်းသိရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချမ်းကပြောပြပါပါရှင
်။စစ်ကောင်စီတပ်တွေဟာချင်းပြည်နယ်ဟာခါဖလန်းမြို့နယ်ကနေကလေးမြို့ဘက်ကိုနယ်မြေရှင်းလင်းရေးခြိတက်လာတဲ့လမ်းတစ်လျှောက်ကျေးရွာတချို့ကိုမီးတင်ရှို့ခဲ့တယ်လို့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။
ကျွန်တော်တို့ဆလာမြင့်နဲ့ချဲမာတဲ့အကုန်ရှိတာအခါကြီးကလေးကြားပေါ့ဆလာမြင့်နဲ့ချဲမာရှိတဲ့ရွာကလေးရွာပေါ့33နေရှိတာဥပမာရမ်ချီလိုရွာမှာဆိုရင်စေအိမ်ဆလန်ကြရွာမှာဆိုစစ်ခွင့်နဲ့အိမ်ပါတေးရွာမှာစောက်အိမ်ကောင်လေးစောက်အိမ်တစ်ခုတစ်ခုလမ်းလေးမှာရှိတဲ့အိမ်ကိုအဲရှိသွားတာ
မေလ2ရက်နေ့ကနေမေလ16ရက်နေ့အထိအခါမျိုးကနေကလေးမျိုးကိုစစ်ကောင်စီတပ်ကနေခြိတက်ရလမ်းတစ်လျှောက်ဖလန်းမြို့နယ်ကားလမ်းဘေးမှာရှိတဲ့ရန်ထလိုရွာတလန်းစာရွာပါတဲရွာဇောင်လဲရွာစတဲ့ရွာလေးရွာကအင်ဂျီ33လုံးကိုမီးရှို့ခဲ့တယ်လို့ပြောပါတယ်။ဒီညပိုင်းအတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့ CDF တွေကြားတိုက်ပွဲဖြစ်ပွားတာမရှိပေမဲ့ CDF အဖွဲ့တွေထောင်ထားတဲ့မိုင်းနီးမိတာချောင်းမြောင်းပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ချင်းမျိုးသားတပ်ဦး CNF ရဲ့ပြောခွင့်ရပူးထက်ညီကတော့စစ်ကောင်စီတပ်တွေဟာရည်ရွယ်ချက်ရှိရှိကျေးရွာတွေကိုဖျက်ဆီးနေတယ်လို့ပြောပါတယ
်။စစ်ကောင်စီကတိုက်ပွဲဖြစ်နေရကျေးရွာရောက်နေတဲ့အတိုင်းကတော့ဒီဒီအုပ်အီကိုမီးရှို့တာကတော့အများရမ်းပါပဲပေါ့နော်။ကျွန်တော်တို့ဒီပြရတာကတော့အဲ့ဒီလိုမီးရှို့တာကဒီဒီရမရှိတဲ့ဘူးဖြစ်ပြောင်းကြပြီ။အဲ့ဒီလိုမီးရှို့တာကကျဆင်းသွားတဲ့ဒီလိုတက်တာအလောင်းကြီးကိုဒီလေခဲ့ပြီးတော့တခါတယ်ရင်းရှုတာလည်းသူတို့လုပ်တာပေါ့အဲ့ဒီပုံစံနဲ့သူတို့ကရင်းရှုလာတာကိုတွေ့ရတာပေါ့နော
်ကျေးရွာရင်းရှုခံရလို့ထွက်ပြေးနေရတဲ့ရွာသား800လောက်ဟာတောတောင်တွေတိမ်းရှောင်နေရသေးပဲလို့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်ရင်းရှုခံရတဲ့နေရာမရှိတော့တဲ့ဤသားစုတွေတော့အိမ်မပြန်ရွှေ့ချပေးဖို့သူတို့တော့ထဲမှာတော့ရှိနေတော့ပါကဲတဲ့ဇောင်လေးကြီးရပေါ့လေရောင်လေးမှာကြာတော့လေးရပါတော့ပြေကြတော့တချို့ပြန်ပြန်နေကြတယ်ဆိုတော့လောလောဆယ်တော့ရှိရဝန်ကြီးလောက်တော့တော့ထဲမှာရှိနေမှာ
ဒီစစ်ဆောင်ရွာသားတွေကဇောင်လဲရွာကစစ်ဘေးရှောင်တရားနီးပါးဟာတောတောင်တွေထဲမှာပိုးအောင်နေစီမှာမတန့်ရှင်းတဲ့ရေတောင်းပြီလို့ဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်နေတယ်လို့သူကဆက်ပြောပါတယ်
ဒီလိုပဲအဲ့ဒီဇောင်လေးရွာမှာကျတော့ကလေးတော်တော်များများကဝမ်းပြက်ဝမ်းလျှော်ဖြစ်တာသူတို့ဟာသူ့ရဲ့တောင်ရမှာဒီ30စု50စုစတဲ့ချင်းနေတာဆိုတော့ဒီ400ချဲမှာ100ဝန်းကျင်လောက်တော့ဖြစ်တယ်ခံနိုင်ရတာပေါ့ကြက်တာကဤတက်တောက်တုံးမှုနည်းနည်းချက်ချဲတယ်နေပြပါတယ်သူကမိုးစကြပြီဆိုတော့စိတ်ဆိုင်ကြီးတွေကနည်းနည်းနောက်ကြည့်နေတာရှိတာတော့ဒီတော့ဒီချိန်မှာချက်အိုးတွေလည်းကြီးရချက်ရတာနည်းနည်းအချက်ချက်ရှိနေတော့ဒီစိတ်တော့ဒါနဲ့ဖြစ်တယ်လို့ပြောတယ်သူပြောပုံရတယ်။ကုသမှုကတော့ဒီလိုပဲကျွန်တော်တို့ကဒီကနေသေးသေးဝါးတွေတို့တယ်သူတို့တောင်ရထဲမှာဆက်ပြန်ခွဲဝင်နေကြတယ
်။စိဝေးဒုက္ခတွေရဲ့စားတော့ရင်းနဲ့ကျန်းမာရေးကိစ္စတွေကိုတော့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တွေကကူညီပေးနေကြပါတယ်။ဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ချင်းမျိုးသားတပ်ဦး CNF အပါအဝင်ချင်းကာကွယ်ရေးတပ်ဖွဲ့ CDF ပူးပေါင်းအဖွဲ့တွေကတိုက်ပွဲဖြစ်ပွားနေတာပါ။တိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေဟာရွာနဲ့အနှံ့ဝေးတဲ့နေရာမှာယာယီစစ်ဘေးရှောင်စခန်းတွေလုထားကြပြီးတော့စီရင်လှရှားမှုတွေမြင်ရင်ဘေးလွတ်တဲ့အချိန်ထိပုန်းခိုနေရပါတယ်ခင်ဗျာ